လက်နက်ကင်ဂါဇာစစ်သွေးကြွတွေရဲ့ဖောက်ခွဲဖျက်ဆီးမှုတွေဖြစ်ပွားပြီးတဲ့နောက်ဂါဇာကမ်းမြောင်နယ်နယ်စပ်ကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တွေကနေနှစ်ရက်ကြာပိတ်ပစ်ဖို့ကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ကြိုးပမ်းမှုတွေမအောင်မြင်ခဲ့တဲ့နောက်ပိုင်းအီဂျစ်နယ်စပ်ဆောင်တပ်တွေကအရှုံးပေးပြီးစုခွာသွားခဲ့ရပါတယ်။ဂါဇာဒေသခံထောင်ပေါင်းများစွာကတော့အခြားကုန်ပစ္စည်းတွေနဲ့အစားအသောက်တွေဝယ်ယူဖို့အတွက်အီဂျစ်နိုင်ငံတွေကိုထပ်ပြီးဖြတ်တန်းခဲ့တဲ့အကြောင်းကိုင်ရိုမြို့ကနေ VOA သတင်းတောက်ချားလစ်မက်ဒေါ်နယ်ကသတင်းပေးပို့ခဲ့ပါတယ်ရှင်။ဂါဇာကမ်းမြောင်ကနေအီဂျစ်နိုင်ငံတွေကိုအလုံးရင်းနဲ့ဖြတ်သန်းလာကြတဲ့သူတွေကိုအထီးကယုံနှိမ်နှင်းရေးဝစ်စုံဝစ်ထားတဲ့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကသတိပေးမိကြီးတွေလေထဲကိုပစ်လွတ်ပြီးတော့တယောက်ကိုတယောက်လက်ချင်းချိတ်စီတန်းပြီးတော့တားဆီးဖို့ကြိုးပမ်းခဲ့ကြပါတယ်။အီဂျစ်တွေဘက်ကလုံခြုံရေးတိုင်းကြီးရဲ့အဓိကအပေါက်ကိုပိတ်ဆို့ဖို့ကြိုးပမ်းခဲ့တယ်လို့ပဲစစ်သွေးကြွအုပ်စုတွေကလည်းအခြားအပေါက်တစ်ပေါက်ကိုဖောက်ဖို့အတွက်ဘော်ရိုဇာကားတွေကိုအသုံးပြုခဲ့ပါတယ်။တိတ်မကြခင်မှာပဲနယ်စပ်ဆောင်တပ်တွေကအဲ့ဒီနေရာကနေပြန်ဆုတ်ခွာခဲ့ရပြီးနေဆက်ဟာပွင့်လျက်အတိုင်းပဲဆက်ပြီးကျင်းခဲ့ပါတယ်။အစောပိုင်းတော့ကတော့အထီးကယုံနိုင်နေရဲ့ရဲတွေကလူအုပ်ကြီးကိုနောက်ပြန်ဆုတ်သွားအောင်အတင်းကျိုးပန်းတဲ့အနေနဲ့အဲ့ဒီလူအုပ်ကြီးတက်တဲ့မိသက်ပိုက်တွေနဲ့ပတ်ဖို့ရည်ရွယ်ခဲ့ပါသေးတယ်။အချိန်တော်တော်ကြာလုံထွေးတပ်ပုတ်မှုတွေဖြစ်ပွားခဲ့ပြီးတော့တချို့ပါလက်စတိုင်းတွေကရဲတွေကိုကြောက်ခဲတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီနောက်နေဆက်ကိုတနေကုန်လုံးဝပိတ်ပစ်လိုက်တဲ့အကြောင်းရဲတွေဘက်ကလော့စပီကာတွေနဲ့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းမောင်စပြိုးလာတာနဲ့အီဂျစ်တပ်ဖွဲ့တွေဟာစီးနှင်းခံခဲ့ရပြီးဆုတ်ခွာပေးခဲ့ရပါတော့တယ်။ဂါဇာကမ်းမြောင်မှာနေထိုင်သူတူကသူ့ဆိုကျွန်တော်တို့အီဂျစ်ညီကိုတော်တွေကကျွန်တော်တို့ပေါ်ပို့ပြီးနားလည်စာနာလိုက်မယ်လို့လူတွေကမျှော်လင့်နေကြတာပါ။ဒါပေမဲ့လည်းပါလက်စတိုင်းလူထုနဲ့အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန့်ခတ်မှုတွေဖြစ်သွားတော့ကျွန်တော်ထိတ်လန့်သွားမိတယ်လို့ပြောဆိုခဲ့တာပါ။အီဂျစ်အစိုးရဘက်ကနောက်ထပ်ဘာဆက်လုပ်သွားဖို့စီစဉ်ထားတယ်လဲဆိုတာတော့အခုထိမသိရသေးပါဘူး။တောက်ကြနေတော့ကတော့အီဂျစ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကနေတစုံတရာမှတ်ချက်မပေးခဲ့ပေမဲ့ကြာသပတေးနေ့ကတော့နေဆက်ကိုလုံးဝပိတ်ပစ်မယ်ပြီးတော့သူတို့အစိုးအရာအလုံးပုံမှန်ပြန်ဖြစ်လိမ့်မယ်လို့ပြောခဲ့ပါတယ်။ဂါဇာကမ်းမြောင်မှာလက်ရှိအုပ်ချုပ်နေတဲ့ Hamas အဖွဲ့ကအရာရှိတွေကလည်းဖြတ်တန်းသွားလာကြတဲ့အဲ့ဒီ Rough Nesset ကိုသူတို့အနေနဲ့ဆက်ပြီးဖွင့်ထားစေခြင်းတဲ့အကြောင်းပြောဆိုပါရတယ်။ပြီးတော့လည်း Egypt နဲ့ Israel အာဏာပိုင်တွေကိုဆက်ပြီးဖိအားပေးတဲ့အနေနဲ့ဖွင့်သွားတဲ့ဒီ Nesset ကိုဆက်ဖွင့်ထားနိုင်အောင်လို့သူတို့စီစဉ်နေတယ်လို့လည်းဆိုပါရတယ်။ဂါဇာခြေဆိုင်စစ်သွေးကြွတွေကနေ Egypt ဘက်က Nesset လုံခြုံရေးအကာအရင်တတိုင်းကြီးကိုဖောက်ခွဲပြီးကြတဲ့ကပါလက်စတိုင်းထောင်ပေါင်းများစွာဟာအီဂျစ်နိုင်ငံတွေကိုဝင်ရောက်ခဲ့ကြတာပါ။အီဂျစ်သမ္မတဟော့စနီမူဘာရက်ကလည်းဒီလူတွေကိုဝင်ခွင့်ပြုဖို့လုံခြုံရေးတပ်ဖွဲ့တွေကိုသူကိုယ်တိုင်အမိန့်ပေးခဲ့တယ်လို့ဆိုခဲ့ပါဗျ။ဒါကြောင့်လဲသူတို့တွေအခုလိုအစားအသောက်ဆေးဝါးနဲ့တခြားလိုအပ်မဲ့ကုန်ပစ္စည်းတွေကိုဝယ်နိုင်တာဖြစ်ပြီးတော့ဂါဇာကမ်းမြောင်ကသူတို့နေအိမ်တွေစီကိုပြန်ကြမှာဖြစ်တယ်လို့ဆိုခဲ့ပါဗျ။နယ်စပ်မြို့တွေဖြစ်တဲ့ Rough နဲ့ El Arish မှာရှိတဲ့ဈေးဆိုင်တွေဟာဆိုရင်မြ мян ဆန်ဆန်မဲ့ပစ္စည်းတွေအကုန်ရှင်းကုန်ပါတယ်။လူတော်တော်များများကလည်းဆွေမျိုးတွေစီတွားရောက်ဖို့နဲ့အစားအသောက်ကုန်ပစ္စည်းတွေဝယ်ယူကြဖို့ဥတီကျဲနှစ်ရက်နဲ့နယ်စပ်ကိုဖြတ်ခဲ့ကြတာဖြစ်ပါတယ်။တကယ်တော့ Rough နယ်စပ်ဟာဂါဇာကမ်းမြောင်ရဲ့တစ်ခုတည်းသောအဝင်အထွက်လမ်းလည်းဖြစ်ပါတယ်။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအနေနဲ့ပြီးခဲ့တဲ့တစ်ပတ်ကဒီနယ်မြေမှာအစ္စရေးတွေပြဋ္ဌာန်းထားတဲ့ပိတ်ဆို့မှုတွေကိုဖိဆန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနယ်မြေတဲကိုလောင်စာဆီနဲ့အဓိကစားကုန်တွေတင်မောနဲ့တင်သွင်းမှုကိုအစ္စရေးဘက်ကပိတ်ပင်တားမြစ်ခဲ့တာပါ။ပြီးခဲ့တဲ့ဇွန်လဂါဇာမှာဟာမတ်စ်အဖွဲ့အာဏာရလာပြီးကတည်းကအီဂျစ်ကိုဖြတ်တန်းသွားတဲ့ Rough မြို့ကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်ရှင်။